အမေရိကန်ဒုသမ္မတမိုက်ပင်စ်ရဲ့အာရှခရီးစဉ်အတွင်းအမေရိကန်နဲ့အာရှနိုင်ငံတွေအကြားအပြန်အလှန်ကုန်သွယ်ရေးကိုလွတ်လွတ်လပ်လပ်နဲ့ပုံမွင့်လင်းလင်းဆက်ပြီးလှုပ်ဆောင်သွားမယ်အကြောင်းအခိုင်အမာပြောဆိုဖို့ရှိနေပါတယ်။33ညမြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်ဒုသမ္မတမိုက်ပင်စ်စင်ကာပူနိုင်ငံကိုရောက်ရှိနေတာပါ။ဒီအကြောင်းကိုကျော်ရင်ကဆက်ပြီးပြောပြမှာပါ
။ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအပါအဝင်အင်ဒိုပစိဖိတ်ဒေသနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားလွတ်လပ်တဲ့ကုန်သွယ်ရေးတွေအပြန်အလှန်ဆက်ပြီးတော့လှုပ်ဆောင်သွားဖို့ကိစ္စကိုအမေရိကန်ဒုသမ္မတမိုက်ပင်စ်ကပြောဆိုဖို့ရှိနေပါတယ်။33ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုသမ္မတဒေါ်နယ်ထရမ့်ကိုစားတက်ရောက်ဖို့ဒုသမ္မတမိုက်ပင်စ်စင်ကာပူနိုင်ငံကိုမနေ့တုန်းကရောက်လာခဲ့တာဖြစ်ပြီးဂျပန်နိုင်ငံကနေတဆင့်ရောက်လာခဲ့တာ
ပါ။ Japan-US Alliance is historically the cornerstone of peace and prosperity.
Indo-Pacific ဒေသတိုးတက်ကြီးပွားရေးနဲ့ငြိမ်းချမ်းရေးမှာအမေရိကန်နဲ့ဂျပန်မဟာမိတ်ဖြစ်မှုကတမိုင်းနဲ့ချီပြီးအရေးပါတဲ့ကိစ္စဖြစ်ပါတယ်။အာဆီယံနဲ့အေပက်ညီလာခံတွေမှာသမ္မတထရမ့်ရဲ့ကိုယ်စားတက်ရောက်ဖို့ကျွန်တော်ကိုသမ္မတကညွှန်ကြားထားပါတယ်။အဲဒါကြောင့်ဒီညီလာခံတွေမတော်ခင်ဂျပန်ကိုအရင်ဝင်လာတာကမှန်ကန်တဲ့ခြေလှမ်းပါ။အာရှခီးစဉ်တွင်းမှာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကိစ္စတွေနဲ့မကဘဲလုံခြုံရေးကိစ္စတွေကိုပါဒုသမ္မတမိုက်ပင်စ်ကဆွေးနွေးသွားဖို့ရှိပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်ခဲ့ပြီးအင်ဒိုပစိဖိတ်ဒေသအတွင်းနိုင်ငံတွေနဲ့အမေရိကန်ကြားလွတ်လပ်တဲ့ကုန်သွယ်ရေးတွေကိုလှုပ်ဆောင်မှုသမ္မတထရမ့်ကမဟာဗျူဟာချခဲ့ပါတယ်။အခုဒုသမ္မတမိုက်ပင်စ်ရဲ့အာရှခီးစဉ်မှာသမ္မတထရမ့်ချခဲ့တဲ့မဟာဗျူဟာကိုအခိုင်အမာလှုပ်ဆောင်မယ်ဆိုတဲ့အကြောင်းထုတ်ဖော်ပြောဆိုဖို့ရှိနေပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာမနေ့ကစတင်ကျင်းပခဲ့ပြီးတော့အဲ့ဒီပွဲကိုကမ္ဘာ့ခထပြုလုပ်တဲ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကအာဆီယံအသင်းရဲ့အနာဂတ်ကိုအာရုံစိုက်ကြဖို့တက်ရောက်လာကြတဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ
် For our discussions this evening it will be useful for us to take stock of what we have achieved what we still need to do
ဒီနေ့ကျွန်တော်တို့ဆွေးနွေးကြတဲ့အထက်မှာကျွန်တော်ဘာတွေကိုလှုပ်ဆောင်နိုင်ခဲ့ကြတယ်လဲဘာတွေလှုပ်ဖို့လိုနေသေးတာလဲအာဆီယံရဲ့တိုးတက်ကြီးပွားမှုတွေအနာဂတ်မှာဖြစ်ပေါ်လာအောင်ဘာတွေစပြီးလှုပ်ဆောင်ကြည့်ရလဲဆိုတာတွေကိုဆွေးနွေးကြပါတယ်ဒီဆွေးနွေးမှုကကျွန်တော်တို့အတွက်ကျေးဇူးရှိပါတယ်။ပညာမှုပုံမှုရရှိအောင်ကျွန်တော်ဘယ်လိုလုပ်ကြမလဲ။ပိုးပြီးလုံခြုံမှုရှိအောင်စီမံစည်းကမ်းကိုအခြေခံတဲ့ဒီတိုင်းဆွေးနွေးမှုမူပေါင်းကိုဘယ်လိုချမှတ်ကြမလဲ။ကျွန်တော်တို့အာဆီယံပြည်သူတွေအကျိုးအတွက်အခွင့်အလမ်းစစ်တွေကိုဘယ်လိုရယူမလဲ။တကြွလုံးဝရှိတဲ့အာဆီယံအဖြစ်ကျွန်တော်ဘယ်လိုဆက်လက်ပြီးရည်တည်မလဲ။အင်အားကြီးနိုင်ငံတွေကအပြိုင်ဆိုင်လွှမ်းမိုးမှုတွေရရှိအောင်တိုးမြင့်လှုပ်ဆောင်နေကြတာကြောင့်ဒီလိုကာလအတွင်းအာဆီယံအသင်းဝင်နိုင်ငံတွေကတစံတည်းထွက်နိုင်အောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးရကြပါတယ်
။အာရှပစိဖိတ်ဒေသအတွင်းစီးပွားရေးအားကောင်းတဲ့နိုင်ငံတွေကတော့တရုတ်၊ဂျပန်၊အိန္ဒိယ၊တောင်ကိုရီးယားနဲ့နယူးဇီလန်နိုင်ငံတွေပါ။ဒီနိုင်ငံတွေအားလုံးနဲ့အာဆီယံနေအကြားလွတ်လပ်တဲ့ကုန်သွယ်ဆိုင်ရာသဘောတူညီမှု၅ခုလှုပ်ဆောင်ထားပြီးပါပြီ။အရှိတောင်အာရှကဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အခြေခံစာအုပ်ဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကိုအကြီးအကျယ်လိုလားနေတာပါ။အဲဒါကြောင့်အမေရိကန်ဒုသမ္မတမိုက်ပင်စ်ကအခုသူ့ရဲ့ခီးစဉ်တွင်ဘာတွေပြောလိမ့်မလဲအမေရိကန်ဘက်ကဘာတွေကမ်းလှမ်းလိမ့်မလဲဆိုတာကိုအာဆီယံနိုင်ငံတွေကအာရုံစိုက်နေကြပါတယ်တစ်ဖက်မှာလည်းစီးပွားရေးအကောင့်ကြီးထွားလာနေတဲ့တရုတ်နိုင်ငံကလည်းသူ့ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့အာဆီယံဒေသတွင်းနိုင်ငံတွေကိုချဉ်ကပ်ထိုးဖောက်နေတာပါအဲဒါကြောင့်အာဆီယံနဲ့အင်ဒိုပစိဖိတ်နိုင်ငံတွေအတွက်တရုတ်နဲ့မတူတဲ့ကြီးမားတဲ့စီးပွားရေးကမ်းလှမ်းမှုတွေကိုအမေရိကန်ဘက်ကဘယ်လိုလှုပ်ဆောင်လိမ့်မလဲဒီအကြောင်းနဲ့ပတ်သက်ပြီးအမေရိကန်ဒုသမ္မတမိုက်ပင်စ်ကသူ့ရဲ့အာရှခီးစဉ်တွင်းမှာပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်33ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာနိုဝင်ဘာလ17ရက်ကနေ15ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့အဖွဲ့လဲစင်ကာပူနိုင်ငံမှာရောက်နေကြပါတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလာပြီးတော့လှုပ်ဆောင်ကြဖို့လဲဒေါက်တာဆန်းစုကြည်ကတင်းလာနေတော့ကပဲကန့်လန့်ခဲ့ပါတယ်